မြန်မာနိုင်ငံဟာလာမယ့်သတင်းပတ်မေလ13ရက်14ရက်တွေမှာဆိုင်ကလုန်းမုန်တိုင်းမိုကာရဲ့ဒဏ်ကိုခံရနိုင်တယ်လို့အိန္ဒိယမိုးလေဝသဌာနကလည်းစနေနေ့မှာသတင်းထုတ်ပြန်ပါတယ်။ဒေသတွေမှာအပူချိန်တွေမြင့်တက်လာရကလည်းရုပ်ရည်အချိန်ပြင်းပြင်းနဲ့တက်ခတ်တဲ့ဆိုင်ကလုန်းမုန်တိုင်းဖြစ်လာနိုင်တယ်လို့မိုးလေဝသကြွမ်းကျင်သူတွေကပြောပါတယ်။ဒါ့အပြင်အိန္ဒိယကမ်းရိုးတန်းနဲ့အနောက်ဘန်ကောက်အပဝင်ဝန်ကျင်ဒေသတစ်ခုလုံးမှာမိုးတိကျစွာရွာနိုင်တယ်လို့ပြောပါတယ်။မေလ6ရက်စနေနေ့အိန္ဒိယစံတော်ချိန်မနက် 8:00 ခန်းမှာဘင်္ဂလားပင်လယ်အော်အရှေ့တောင်ပိုင်းမှာဆိုင်ကလုန်းမုန်တိုင်းစပြီးတော့ဖြစ်တည်လာပြီးတော့တနင်္လာနေ့မှာတော့ဒေတာရင်းမှာလေးဖျားနဲ့ရင်ဝင်ဖြစ်လာနိုင်တယ်လို့အိန္ဒိယမိုးလေဝသဌာနကတွက်ချက်ပါတယ်။မင်္ဂလာပင်လယ်အော်အရှေ့တောင်ပိုင်းကဒီလေးဖျားနဲ့ရင်ဝင်ဟာဗုဒ္ဓဘူးနေ့လောက်မှာဆိုင်ကလုန်းမုန်တိုင်းအတန်ပြောင်းပြီးတော့မင်္ဂလာပင်လယ်အော်အလဲပိုင်းဒေတာပဲဥတီရွေရှားနိုင်တယ်လို့မေလ13စနေနေ့လောက်မှာအပြင်းမုန်တိုင်းဖြစ်နေမြန်မာကိုဝင်နိုင်တယ်လို့ခန့်မှန်းထားတာဖြစ်ပါတယ်။ဒေတာရင်းနိုင်ငံတွေမှာဒီဆိုင်ကလုန်းကြောင့်မိုးတိကျစွာရွာသွန်းနိုင်တယ်လို့ငါးဖန်သမားတွေနှိုင်းချမှန်အန်ဒီရီရှိနေတဲ့အတွက်မေလ17ရက်နေ့အထိပင်လယ်ပြင်ကိုမတော်ကြဖို့အတွက်အိန္ဒိယမိုးလေဝသဌာနကလည်းသတိပေးချက်တွေထုတ်ပြန်ထားပါတယ်။